ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ကာလအတွင်းရုရှားကိုပိတ်ဆို့ဟန်နာထားတဲ့ပင်လယ်နယ်တွေကစိတ်ကန်းတွေကနေယူကရိန်းရဲ့ကောက်နံတွေပြည်ပကိုပြန်လည်တင်ပို့နိုင်ရေးသဘောတူညီမှုရဖို့အနေကလာပဲလို့ယူကရိန်းကပြောပါရယ်ကောက်ပယ်သီးနှံတွေစတင်တင်ပို့နိုင်ရေးကုလသမဂ္ဂတူရကီအပါအဝင်ရုရှားတာဝန်ရှိသူတွေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲယူကရိန်းနိုင်ငံသားဝန်ကြီးကပို့ထုတ်နေမှာအဲ့လိုပြောလိုက်တာပါသဘောတူညီမှုရဖို့ခြေလှမ်းနှစ်လမ်းလောက်သာလိုပါတော့တယ်လို့နိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဘာကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူးရုရှားနဲ့ယူကရိန်းကြားလှနဲ့ချီကြပြီးနောက်ပိုင်းပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတိုးတက်မှုရှိခဲ့ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဗိုလ်ထုတ်ရေးမှာပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံထက်ကောက်နံတန်ချိန်တန်20လောက်ပင်လယ်နဲ့ထက်ကအိုဒီဆာစိတ်ကမ်းမှာတောင်းတင်နေတယ်လို့ရုရှားကပိတ်ဆို့ဟန်နာထားတဲ့အတွေ့ဒါဇင်နဲ့ချီတဲ့ကုန်တင်သင်္ဘောတွေလဲဒီအတိုင်းကြောက်ချရန်နာထားပါတယ်ကဘာစေကွက်ကိုအလင်းအမြန်ကုန်တင်ဖို့ဖြန့်ဖြူးတင်ဖို့ပေမဲ့ကုန်တင်တင်ဖို့အစီ20လောက်လဲဒေတာရဲမှာအဆင်သင့်ရှိနေပါတယ်လို့တူရကီကပြောပါတယ်အခုလိုကောက်ပဲသီးနှံတွေတင်ဖို့ရေးနှောင်းနေချန့်ချာနေတဲ့အတွက်အထူးသဖြင့်စီးရဲတဲ့တိုင်းပြည်တွေမှာဆန္ဒရိက္ခာရှာပေါမှုအကျိုးဆက်တွေကြောက်လာမှာကိုနိုင်ငံတကာကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်